ကိုဘက်ကယောဂနဲ့လက်နက်ကင်ပဏိပခတ်တွေကြောင့်အသွာလာကန့်တတ်ထားတဲ့အတွက်ရှင်းပြနေပလဝမြို့နယ်မှာဆန်းနဲ့ရက်ခါပြက်လက်မှုနဲ့ကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ကယောဂနဲ့စီဘေးသိနေတဲ့ရှင်းပြနေပလဝမြို့နယ်မှာလမ်းဘက်ဆက်တွေရဲ့ကန့်တတ်ချက်တွေကြောင့်ဆန်းနဲ့ရက်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်ဆစ်ဆောင်ဒုက္ခတွေခက်တွေ့နေရပါတယ်။တိုက်ပွဲတွေကြောင့်နေရာစွန့်ခါတင်းရှောင်လာသူတပေါင်းကျော်လောက်ရှိတဲ့ပလဝမြို့နယ်မှာဒီတစ်ပတ်ကစပြီးအခြေခံဆန်းနဲ့ရက်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပလဝမြို့နယ်ဆစ်ဆောင်ကူညီရေးအဖွဲ့ပြောခွင့်ရဦးကျော်အောင်ကပြောပါတယ်။
ဟုတ်ကဲ့တော့လက်ရှိအနေထားပေါ့ဒါဒီလဟို20ရက်ကျော်ကလေးကနေကျွန်တော်တို့ဒီဆမ်းနဲ့ရိခါပဲပေါ့အဓိကဆမ်းပေါ့အဓိကဆမ်းရဲပြီးတော့အခြေခါဒီစက်တောက်ကုန်တွေဒါဟိုတစ်ဖက်မှာကုန်စင်းတော့မြင့်တက်တာတွေခံနေရတယ်ပြီးတော့နောက်တစ်ခုကဆမ်းတွေပြက်လက်နေတယ်ဒါတော့ဒီတမျိုးနေနှုန်းကိုတော်တော်လေးကိုဟိုဒီလကောရှင်းလာတော့မလုံးဝဟိုဆန်တွေမရောက်ဘူးဆိုတော့တကယ်ပြက်လက်နေတယ်အနေထားကိုရှိနေတယ်ဆိုတော့အခုလေးဝေလို့တောင်တိတ်မရတော့တဲ့အနေထားကိုရှိနေတယ်ဆိုတော့ဒီဟိုအဓိကဆန်နဲ့အခြေခံစားတောက်ကုန်တွေပေါ့ဒီဟာတွေကတော့တော်တော်လေးကိုအခက်ခဲရှိနေတယ်
ရခိုင်လက်နက်ကန်အေနဲ့တပ်မတော်ကြဆေးရည်တင်းမာမုံတန်ခံနေရတဲ့ပလဝတ်မျိုးနယ်မှာကယောဂါကြောင့်တော့လာတဲ့ကန့်တတ်ထားတဲ့အတွက်ကုန်စည်စီးဆင်းမှုတွေမှာခက်ခဲတွေကြုံနေရတာပါရခိုင်ပြည်နယ်ကစပြီးကိုဘက်ကယောဂါတကြောပြန်ကူးဆဲမှုတွေရှင်မြင့်လာနေရှင်မှာပဲပလဝတ်မျိုးနယ်မှာရင်ကလို့ဆွေရနဲ့လူမှုဖွေးစည်းတွေရဲ့အကူအညီတွေမရတော့တာဟာလေစက်နဲ့ရခါပြက်လိုက်ရတဲ့ကြီးကကြောင်းရင်ဖြစ်နေတယ်လို့ဦးကျော်အောင်ကပြောပါတယ
်အရင်တုန်းကတော့ရှိတယ်အရင်တုန်းကတော့ဒီကြီးနေတဲ့အစိုးရအခွင့်အရေးတော်တော်ပေါင်းပြီးတော့တခြားဒါကြောင့်ဒီပြောအန်ဂျီအိုဒီမော့အတင်းခွဲအပတာရဲ့အတင်းခွဲစက်တီဖြစ်ပေါ့တော်တော်များများတော့ပုံပြေးတာတွေရှိတယ်။ဒါမှမဟုတ်ဒီအခုနောက်ပိုင်းတော့ဒီကိုဗီယားလည်းဖြစ်တဲ့အခါမှာတော်တော်လေးဒီစီမားဖက်ကလည်းဘာပူလာပူလေအခက်ကြီးရှိနေရဲ့ပြီးတော့နောက်တစ်ခုကတော်တော်ဒီငွေနဲ့ပြင်းထက်မှလည်းဘာပူလာပူကတော့မတမ်းမအခက်ကြီးရှိနေတယ်။တစ်ခါမှကိုဗီကြောင့်လည်းပါတယ်ပြီးတော့နောက်တစ်ခုကဒီစီးရီးကြောင့်ဟိုဒီစီးရီးပฏิပက္ခကြောင့်ဒီကြောင်းလာရေးတောက်နေရတဲ့အနေအထားတွေလည်းကြုံတွေ့နေရတယ်ဒါခက်ဆုံးတော့အဲ့လိုမျိုးဖြစ်နေတဲ့အခါမှာဘလို့ရှိရလဲအခုနောက်ပိုင်းတော့မရောက်ဘူးလို့ပဲကျွန်တော်တို့ပြောလို့ရတယ
်အတော်လာနဲ့တေယူပို့ဆောင်ရဲ့ခက်ခဲတွေကြောင့်ပလဝတ်မြို့နယ်မှာခုံလုံနေကြတဲ့ဆစ်ဆောင်ဒုက္ခတွေအတွက်တာမကဒေသခံတွေပါရိုက်ခါပြက်လက်မှုတွေနဲ့ကြုံနေရတယ်လို့လည်းရှင်းပြနေစိုးရဖွေပြောခွင့်ရစေပင်သာရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်လမ်းကြောင်းတွေကဒီကြောင်းကုန်းကြောင်းတွေအကုန်ပိတ်ဆို့နေတဲ့ခါကျတော့အခုမြေပြင်မှာတော့အခက်အခဲအများကြီးရှိပါတယ်ဆိုင်ရိုက်ခါနေအဲဆိုတော့အရင်ကတည်းကမရောက်နေရဲ့ပလဝတ်ကနေမီးရအဲ့လိုမျိုးတွေကတော့ဆိုင်ရိုက်ခါအပြင်းပြင်းအရှိန်ကြီးတွေနဲ့ဒီအရင်ကတည်းကကြီးပါသေးကျွန်내ဒုက္ခဟိုမျိုးပေါ်မှာသမီးမျိုးပေါ်မှာပလောအမျိုးပေါ်မှာနေတဲ့အဲ့ဒီဇနန်းကြီးရောကျွန်내ဟာဒီရောဝယ်ပြနေရလို့မရှိဝယ်ဖို့ငွေလည်းမရှိအဲ့လိုနေနေတော့အခက်အခဲဖြစ်တာမှန်မယ်နော်အဲ့ဒီအနေအထားကိုလည်းကျွန်တော်တို့ဒီကြော်ဖားနိုင်အောင်လည်းလုပ်နေပါတယ
်ဆန်းနရက်ခါပြက်လက်မှုအရှင်တွေကိုတော့အခုခါပြေထောင်စုစုရအကူညီနဲ့ဖြည့်ရှင်းနိုင်ဖို့ကြိုးစားနေတယ်လို့လည်းဝန်ကြီးဦးစိုးထက်ကပြောပါတယ
်ကျွန်တော်တို့ကအခုပြေထောင်စုရနေချပြတဲ့လူပြည်ကနေချပြတဲ့ဆန်စီဆပ်ပဲအဲ့ဒီရှိတယ်။နောက် WFP ကစံစီချပေးကြတော့တို့လည်းထောက်ပံ့နေရတယ်ရှိတယ်။အဲ့ဒီဟာတွေကိုသူသက်ဆိုင်ရာလမ်းကြောင်းအတိုင်းသမီးကိုရအောင်လောက်ရအောင်အဲ့လိုပြီးတော့ဟိုသက်ဆိုင်ရာကျွန်တော်ရဲ့အဖွဲ့အစည်းတွေနဲ့ပြည်ထောင်စုအစိုးရတင်ပြပြီးတော့အဲ့လိုလေးပြင်နိုင်ပြီးတော့ပို့နေတယ်လို့ဆိုတယ
်။လူရည်တသိန်းကျော်လောက်ရှိတဲ့ရှင်းပြနေပလောက်ဝမျိုးနေမှာတောင်ရလုပ်ငန်းကိုအဓိကထားလုပ်ကင်စားတော့ကြပါမယ်။လက်နက်ကင်မနီးပခတ်တွေကြောင့်လုံချုံရေးစိုးရင်ရတဲ့အတွက်လုပ်ငန်းတော်တော်များများလေးရပ်ဆိုင်နေပါတယ်။တရှင်တင်းမှာပဲလုံချုံရေးနဲ့ကပ်ဘေးကြမှာပလောက်ဝမျိုးရဲ့အဓိကကုန်စည်စီးဆင်းရာရခိုင်ပြည်နယ်ကြောက်တော်မျိုးနေနဲ့လည်းဆက်တွေပြတ်တော့နေပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားတာဖြစ်ပါတယ်။